စကိုင်းတိုင်းကမ်းဘလူမြို့နယ်ချက်ကုန်းကျေးရွာကစစ်ရှောင်တဲတွေနေတဲ့တဲကိုမိုးချိုးထိမှန်ပြီးအသက်30ဝန်းကျင်ရှိတဲ့စစ်ဘေးရှောင်အမျိုးသားတဦးတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါခင်ဗျာ
။ကမ်းဘလူမြို့နယ်ဇီကနာကျေးရွာအုပ်စုကကျေးရွာတွေဟာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေမကြာခဏဝင်ရောက်လို့ရှိတာကြောင့်ဒေသခံတွေဟာကျေးရွာတွေထဲမှာမနေရကြဘဲတောထဲမှာပဲတဲအိမ်ကလေးတွေစောက်ပြီးနေကြပြီးစစ်ရှောင်နေကြရတာဖြစ်ပါတယ်။မေလ16ရက်နေ့ညနေပိုင်းကမိုးတက်လေပြင်းကျပြီးမိုးကြိုးပစ်တဲ့အတွက်ချက်ကုန်းကျေးရွာကစစ်ရှောင်နေတဲ့တဲကိုမိုးကြိုးထိမှန်တာမှာအသက်30ဝန်းကျင်အမျိုးသားတဦးသေဆုံးခဲ့တယ်လို့စစ်ရှောင်တွေကိုကူညီပေးနေတဲ့ဒေသခံတဦးကပြောပါတယ်
။ညနေပိုင်းမှာမိုးတက်လေပြင်းကျပြီးတော့မှချက်ကုန်းကျေးရွာပေါ့ဗျာဒီနာအုပ်စုရွာထဲမဟုတ်ဘူးဗျာစစ်ရှောင်ကစစ်ရှောင်တဲဗျမိုးကြိုးပစ်တဲ့မှာလောင်မိချတာပေါ့အသက်30တယောက်ဒီဆုံးသွားတယ်ဆုံးသွားတဲ့လူကတော့မောင်တော်မိုင်းနေဗျ။အဲရလည်းအခုပြကြတော့တယ်ဆရာမိုင်းမှာကျွန်တော်တို့မိုးရွာလေးတူတောက်လေးဖြစ်ပါလေ
။ဇီကနာကျေးရွာအုပ်စုကရွာလေးရွာစလုံးဟာနေမီရှင်းလေးရေးစစ်ကြောင်းနေကြောင်းရွာထဲမှာမနေရကြတော့ပဲတောထဲမှာပဲစစ်ဆောင်နေကြရတာအတော့ကိုကြာနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မိုးတက်လေပြင်းကြောင့်စစ်ဘေးရှောင်နေထိုင်ကြတဲ့တက်ကယ်မိုးတဲတွေအလုံးတရာကျော်လောက်ခေါင်းမိုးလန်တာတွေနဲ့ပြုတ်ပြက်တာတချို့ရှိခဲ့တဲ့အတွက်ပြန်လဲပြုတ်ပြင်နိုင်ဖို့စူးစမ်းနေရတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူကဆက်ပြောပါတယ
်။ကျွန်တော်တို့ဒီကနာအုပ်စုကျွန်တော်တို့လေးရွာကတော့အကုန်လုံးရွာပြင်မှာရေးထွက်နေကြတာပေါ့ဗျာ။ဒါပေမဲ့ညနေဆက်မှကျွန်တော်တို့အလုံးတရာကျော်လောက်ပြက်တယ်ဗျာ။ကျွန်တော်တို့အဲ့အရာတွေကိုအခုပြမိတယ်မှအခုစကျွန်တော်ကိုယ်တိုင်ဒါအဲ့မှာတနာရိတ်ခါပိုင်းရောအမိုးခါပိုင်းရောအခုဒါတက်ကယ်ရှာနေရတဲ့ဆက်မှရတဲ့နေရာကနေပြီးတော့မှပြမိတယ်မှမဟုတ်ပြီးဘူးဗျာ။တက်ကယ်ကလည်းကျွန်တော်တို့4000လောက်ဖြစ်နေရဆိုတော့လေ
စီကနာအုပ်စုအပါအဝင်ကမ်းဘလူတောင်ဘက်ချမ်းကကျေးရွာတွေကိုမေလ18ရက်နေ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်းလေးကြောင်းနဲ့အင်အားအလုံးအရင်တုံးပြီးနေမြေရှင်းလင်းရေးလုပ်နေတာကြောင့်စစ်ဘေးရှောင်တွေဟာနေရာတနေရာပြီးတနေရာရွှေ့ပြောင်းစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။အပြည်လာဇမိုင်းကနေအခုမေလလယ်အထိကမ်းဘလူမြို့နယ်ကိုစစ်ကောင်စီရဲ့စစ်ကြောင်းတွေအမြဲမပြတ်နေမြေရှင်းလင်းရေးဝင်နေတာကြောင့်စစ်ဘေးရှောင်အရေးအတွက်ကတဖြည်းဖြည်းပိုတိုးလာနေတာပါ။ကမ်းဘလူတောင်ဘက်ချမ်းမှာဇီကနာကျေးရွာအုပ်စုအပါအဝင်ရွာပေါင်း80ဝန်းကျင်လောက်စစ်ဘေးရှောင်နေကြပြီးကမ်းဘလူမြို့နယ်တစ်ခုလုံးမှာစစ်ဘေးရှောင်အရေးအတွက်ဟာ5000ဝန်းကျင်အထိရှိနေပြီလို့စစ်ဘေးရှောင်တွေကိုကူညီနေကြတဲ့အဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ။